တရားနာသိသမျာနဲ့တကားစัจ java လာအနန္တမှာရှိကြတဲ့တတ္တဝါအလုံးကိုယ်ရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2000ခုနှစ်အောက်တိုဘာလ24ရက်ပထုံမြို့နေမင်္ဂရာတောင်ချီစန္ဒယာမသီလရှင်စာသင်တိုင်းအတွင်းဆင်းကျင်းပါတဲ့စန္ဒယာမသီလရှင်စာသင်တိုင်းပဒနာနိုင်ကဆရာကြီးဒေါကုံတလထေရီရဲ့အက္ကမဟာကန္ထဝါစကပန္တိတဝေဒစိတ်ဂုံပြုပူဇော်ဝဲအထိတ်အမှတ်ဓမ္မသဘင်မှာအလင်းစေတမန်လို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှူပေးလှူမှာဖြစ်ပါတယ်တရားအလှူရှင်အနေနဲ့တရားအလှူမပေးလှူခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ကြီးမြတ်စွာဘုရားရှင်ကိုထိုဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ရှင်းဥစွာရှိခိုးပူဇော်ကြရအောင်အရဟံဂုဏ်တော်ရဲ့အနက်အဓိပ္ပာယ်၃မျိုးကိုတစ်မျိုးနှစ်ခေါက်စီဥစဉ်တို့တိုင်ပေးပါမယ်ဥစဉ်နှစ်ခေါက်တိုင်ပေးပြီးရင်တရားနာပိဋကများက၃ခေါက်ပွားများကြရမယ်အရဟံကိလေသာကင်းစင်တော်မူသောမြတ်စွာဘုရား
အရဟံ
ကိလေသာကင်းစင်တော်မူသောမြတ်စွာဘုရားအရဟံစိတ်ကိုယ်ရာရနိုင်ပင်မကောင်းမှုကပြုတော်မမူသောမြတ်စွာဘုရားအရဟံစိတ်ကိုယ်ရာရနိုင်ပင်မကောင်းမှုကပြုတော်မမူသောမြတ်စွာဘုရားအရဟံပူဇော်ထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရားအရဟံပူဇော်ထူးကိုခံယူတော်မူထိုက်သောမြတ်စွာဘုရားယေသောဖြာရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်အုပ်ချီထားတာလေးတွေချထားပြီးတော့ဉာဏ်လုံးလေးတွေနှိမ့်မထားပဲဖွင့်ထားပြီးတော့ဣရိယာပုတ်ထိုင်တဲ့ဣရိယာပုတ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုတ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားကောင်းစဉ်ကပါတယ်လေအလင်းစေတမန်ကြီးစေတမန်ဆိုတော့ကြားဘူးတဲ့ထင်တယ်နော်အဲ့ဒါလေးနဲ့ကပ်ပြီးတော့မှတ်ထားလိုက်ပေါ့လေအလင်းစေတမန်ဒီနေ့ကျင်းပတဲ့တရားပွဲကစန္ဒယာမသီလရှင်စာတင်တဲ့ရဲ့ဗရဏနာယကဆရာကြီးဒေါကုံတလထေရီရဲ့အက္ကမဟာကန္ထဝါစကပန္တိတ ဝိတ္တစိတ်တော်ရရှိခြင်းကိုဂုံပြုပူဇော်တဲ့အနေနဲ့ကျင်းပတဲ့တရားပွဲဖြစ်ပါတယ်အက္ခမဟာကန္ထဝါစကပန္တိတာဆိုတော့ဒီလရှင်ဆရာကြီးဆရာလေးတွေကတော့အဓိပ္ပာယ်သိတာပေါ့လောကကြောင့်တရားဓမ္မတွေကတော့သိပါမလားမသိပါဘူးတဲ့မသိဘဲနဲ့မှလို့ပူဇော်ဝဲလာလုပ်နေတယ်အဲ့တော့သိအောင်မှတ်ထားမယ်နော်အက္ခဆိုတာမြင့်မြတ်သောမဟာဆိုတာကြီးကျယ်သောကန္ထဆိုတာစပိကျန်းကံဝါစကဆိုတာပူချတာပန္တိတဆိုတာပညာရှိမြင့်မြတ်ကြီးကျယ်သောစာချပညာရှိသဘောပေါက်ပြီလားဗားတဲ့တော့အကမဟာကန္ထဝါစကပန္တိတဆိုတာမြင့်မြတ်ကြီးကျယ်သောစာချပညာရှိအဲ့ဒီမြင့်မြတ်ကြီးကျယ်သောစာချပညာရှိဘွဲ့တစိတ်ကိုအလူခံရရှိတဲ့ဆရာကြီးရဲ့ဘွဲ့ကပါတဲ့တို့ဒေါကုံတလထေရီဒေါကိုဖြုတ်ထားလိုက်ကုံတလထေရီကုံတလထေရီဆိုတာဘာလို့အဓိပ္ပာယ်တကားတကမတွေကဲမသိဘူးနော်ကိုကိုကွယ်နေတဲ့ဆရာကြီးဘွဲ့မေးထားမှာအဲ့ဒါကုံတလဆိုတာဘာလို့ဆရာလေးတွေကိုဆရာကြီးရဲ့ဘွဲ့အဓိပ္ပာယ်လေးသိထားမှဖြစ်မယ်နော်ကဲဆရာလေးတယောက်လည်းပြောပါအောင်ကုံတလဆိုတာဘာလဲတော့ကုံနာပဲမဟုတ်လားဟလားဆရာကြီးဆိုတော့လေကုံမှာပဲတပည့်တွေအများကြီးနဲ့ဆိုတော့ဟလားကုံတလကတော့ကုံနာပဲလीနော်အဲ့ဒါကုံတလဆိုတာရှင်းမြန်မာပြန်တိုင်းဆိုတော့နှဒောင်းပေါ့လीနော်ခုခဲ့လို့ပြန်တာနဂတ်ပေါ့နှဒောင်းနဂတ်နှဆွဲအဲ့ဒါကိုဘာလို့ခေါ်လဲကုံတလလို့ခေါ်တယ်ခုခဲ့ဆိုတော့ဟိုနတန်သီးလေးတွေလည်းပါမှာပေါ့လीလူငယ်လေးတွေဟလားခုခဲ့နဂတ်တောင်မှပြည်ပြင်းပြင်းမမတက်ကြတော့ဘူးတချို့ခုခေတ်မင်းကလေးတွေကတော့ဗာကနဂွင်းကြီးတွေတက်ကြတယ်အဲ့တော့နဂွင်းလည်းပဲကုံတလလို့ပြောမှာပါပဲနော်အဲ့တော့ကုံတလဆိုတာနဒောင်နဂတ်နဂွင်းနတန်ကြီးအဲ့ဒါကိုကုံတလလို့ခေါ်တာပဲအဲ့တော့ဒုရင်ပြောရင်တော့အားလုံးနဲ့ခြုံငုံပြီးတော့အားလုံးရဲ့အဓိပ္ပာယ်ပါဝနာကတော့နဂတ်ပေါ့ဒါအများစုသုံးတဲ့စကားလုံးပဲနော်ကုံတလဆိုတာနဂတ်အဲ့တော့နဂတ်ကလည်းပဲအမျိုးမျိုးရှိတာဆိုတော့ဆရာကြီးတကုံတလထီထီတို့ကတော့စိတ်နဂတ်ပဲဖြစ်မှာပါနော်အဲ့တော့ဘာလို့လဲဆိုတော့စိတ်နဂတ်အကြောင်းကြောင့်ပါပြောင်းနေဆိုတာရှိတယ်မလားရှိတယ်ပါကနဂိုကသိတ်မပြောင်းဘူးနဂိုကပြောင်းနေပဲထားအောင်ပေါ့လေစိတ်နဂတ်လေးနဲ့ပေါင်းလိုက်ရတယ်ဆိုရင်တော့ပါလျက်လေပူပြောင်းသွားတာပေါ့နဂိုကမပြောင်းနဲ့ပါကလည်းစိတ်နဂတ်နဲ့ပေါင်းလိုက်ရရင်ပြောင်းသွားတယ်ငကောကပြောင်းပြီးသားပါကလည်းစိတ်ငကတ်နဲ့ပေါင်းလိုက်တော့ပူပြီးပြောင်းသွားတယ်စိတ်ငကတ်ရဲ့တတ္တိဟာသူနဲ့ထိတွေ့ရတဲ့ပတ်ဝန်းကျင်ကိုအယောင်တောက်စီတယ်ထွန်းလင်းစီတယ်တင့်တယ်စီတယ်စိတ်ကြည်ရှိစီတယ်အဲဒီလိုပါပဲဆရာကြီးဒေါက်ကုံတလထေရီနဲ့ထိတွေ့ဆက်ဆံရတဲ့ဒီလရှင်ဆရာကြီးဆရာလေးတွေလူဝိကြောင်တကားတကမတွေလည်းပဲမြတ်စွာဘုရားရှင်ရဲ့တရားအဆုံးအမတွေကိုဆရာကြီးရနေတဲ့ဆင်တိရှိပြီးတော့လိုင်းနိုင်ကျင့်သုံးခွင့်ရတဲ့အတွက်ကြောင့်ဆရာကြီးဆရာလေးတရားဓမ္မများလည်းပဲမပြောင်းကြဘူးလားပြောင်းပါလေတရားအလင်းနဲ့ပြောင်းတာပေါ့နော်ဆရာကြီးတို့ကုန်တလထီထီညွှန်ကြားတဲ့ရှင်းပြတဲ့ပြောပြတဲ့ဖြေကြားပေးတဲ့တရားဓမ္မအလင်းရောက်နေကြောင့်မိမိတို့ရဲ့ဘဝမိမိတို့ရဲ့စိတ်ဓာတ်တွေအယောင်လက်ပြီးတော့ပြောင်းထွက်လာကြတယ်ဒါကြောင့်ဆရာကြီးတို့ကုန်တလထီထီကိုစိတ်နဂတ်လို့ခေါ်စင်းမခေါ်စင်းခေါ်တဲ့မှာလေနော်စိတ်နဂတ်အဲ့ဒါကုံတလထေရီဆိုတဲ့ထဲမှာကုံတလဆိုတာကပတ်ဝန်းကျင်ကိုအယောင်နဲ့ထွန်းလင်းတောက်ပစေတဲ့ဒီနည်းပြောတော့ပတ်ဝန်းကျင်ကိုအကောင်းကျိုးပြုတဲ့စိတ်နဂတ်ပါထေရီဆိုတာကတော့ဘာတုံးတက္ကမကြီးလေးထေရီဆိုတာခိုင်မြဲသူလို့အဓိပ္ပာယ်ရပါတယ်ယဟန်တော်များဆိုတော့ထေရပေါ့လေမျိုးသမီးဖြစ်တဲ့အတွက်ကြောင့်အဋ္ဌိလေးလေးနဲ့ဆိုတော့လုံးကြီးတင်ဆံခက်လေးနဲ့တွဲလိုက်တော့ထေရီဆိုပြီးတော့ဖြစ်သွားတယ်။ခိုင်ခန့်တဲ့သူခိုင်မြဲတဲ့သူတည်တတ်တဲ့သူဘာတွေခိုင်ခန့်တယ်လဲခိုင်မြဲတယ်လဲတည်တတ်တယ်လဲဆိုရင်တော့ခိုင်မြဲသောသီလဂုဏ်ခိုင်မြဲသောသမာဓိဂုဏ်
ခိုင်မြဲသောပညာဂုဏ်တွေရှိလို့ထေရီလို့ခေါ်ပါတယ်။သီလဂုဏ်တွေခိုင်မြဲလို့သမာဓိဂုဏ်တွေခိုင်မြဲလို့ပညာဂုဏ်တွေခိုင်မြဲလို့အဲ့ဒီလိုခိုင်မြဲတည်တံ့သောသီလသမာဓိပညာရှိတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်လဲ။ထေရီလို့ခေါ်တယ်။ကိုယ့်ရဲ့ပဝင်းရှင်ကိုတရားဓမ္မအလင်းရောင်အနေနဲ့လည်းအယောင်တောက်စီတဲ့အတွက်ကြောင့်ဂုံတလအသက်18နှစ်အရွယ်ကနေစအသက်18နှစ်အရွယ်သီလရှင်စဝတ်တဲ့အချိန်ကစပြီးတော့ဒီနေ့အသက်82နှစ်အချိန်ချီနှစ်ပေါင်း90ကျော်မြတ်စွာဘုရားရှင်ရဲ့အဆုံးအမအတိုင်းသီလသမာဓိပညာကျင့်စဉ်တွေကိုတသွေးမတိန်လိုက်နာကျင့်သုံးခဲ့တဲ့အတွက်ကြောင့်သီလဂုံသမာဓိဂုံပညာဂုံတွေကလည်းအနှစ်တည်ပြီးတော့အမရီတည်ပြီးတော့ခိုင်ခန့်နေတယ်ခိုင်မြဲနေတယ်ဒါကြောင့်စေနဂတ်လူကစေနဂတ်လူလည်းပဲအယောင်လက်စီတယ်သီလသမာဓိပညာလည်းခိုင်မြဲတယ်ဒါကြောင့်အမိတင်ညာခေါ်စရာကဒေါကုံတလထေရီကဲကုံတလထေရီရဲ့အဓိပ္ပာယ်လည်းသဘောပေါက်ပြီနော်အေကမဟာကန္ထဝါစကဆိုတဲ့အေကမဟာကန္ထဝါစကပန္တိတဆိုတဲ့ဘွဲ့ရဲ့အဓိပ္ပာယ်လည်းသဘောပေါက်ပြီဒါလို့ဆိုရင်အလင်းစိတ်တမန်ဆိုတာပြောကြတော့မလို့တော့နော်မြတ်စွာဘုရားပြောသမျှစကားမြတ်စွာဘုရားဟောသမျှတရားတွေဟာအလင်းစကားတွေအလင်းတရားတွေကြီးပါပဲအဲ့ဒီအလင်းစကားအလင်းတရားတွေကိုသူတော်ရဲ့နှလုံးသားမှာကိန်းဝတ်သွားအောင်ဖြန့်ဖြူးပေးတဲ့ပုဂ္ဂိုလ်ကိုအလင်းစိတ်တမန်လို့ခေါ်ပါတယ်မြတ်စွာဘုရားပြောထားတဲ့အလင်းစကားတွေကိုဖြန့်ဖြူးတဲ့ပုဂ္ဂိုလ်မြတ်စွာဘုရားဟောထားတဲ့အလင်းတရားတွေကိုဝင်ငှပေးတဲ့ပုဂ္ဂိုလ်ကိုဘာလို့ခေါ်မလဲအလင်းစီတမန်အလင်းတမန်တော်ပေါ့နော်တမန်တော်ဆဲစကလုံးနဲ့အတူတူပါပဲမြတ်စွာဘုရားရှင်ရဲ့ကိုးစားမြတ်စွာဘုရားရှင်ရဲ့တရားတော်လေးကိုဖြန့်ဖြူးပေးနေလို့လေဗုဒ္ဓဒုတာဖရာတမန်တော်လို့လည်းဆိုနိုင်တယ်ဖရာစီတမန်ပေါ့မြတ်စွာဘုရားရှင်ရဲ့တရားတော်လေးကိုဖြန့်ဖြူးပေးနေတာမို့လို့ဓမ္မဒုတာတရားတမန်တော်တရားစီတမန်လို့လည်းခေါ်နိုင်တယ်အရှင်သာရိပုတ္တရာအရှင်မဟာမောဂလန်ဆက်ရှိတဲ့သံဃာတော်များရဲ့တရားဓမ္မတွေဖြန့်ဖြူးပေးနေတဲ့အတွက်ကြောင့်လည်းပဲသံဃာဒူတသံဃာတမန်တော်သံဃာစီတမန်လို့လည်းခေါ်နိုင်ပါလေအလင်းစကားတွေအလင်းတရားတွေပြန့်နှံ့အောင်ဖြန့်ဖြူးပေးနေတဲ့ပုဂ္ဂိုလ်ဖြစ်လို့အာလောကဒူတသို့မဟုတ်ပစ္စောတဒူတအလင်းတမန်တော်အလင်းစီတမန်လို့လည်းဆိုနိုင်ပါလေမြတ်စွာဘုရားရှင်ဟောကြားထားတဲ့တရားတော်တွေကိုဟောပြောတဲ့ပုဂ္ဂိုလ်တရားနိလန်ကမ္မထာနိလန်နေညွှန်ကြားသောအဖြစ်ပြသပေးတဲ့ပုဂ္ဂိုလ်မြတ်စွာဘုရားရှင်ရဲ့တရားအဆုံးအမတွေကိုစပေးကနေတစဉ်သိအောင်ရေးသားတဲ့ပုဂ္ဂိုလ်တပည့်တော်စာလိုက်ပုဂ္ဂိုလ်တွေကိုပို့ချပေးတဲ့ပုဂ္ဂိုလ်တရားဟောတရားပြစာရေးစာချလုပ်နေကြတဲ့ပုဂ္ဂိုလ်များကိုဓမ္မဒါနအလှရှင်နေလို့ခြုံငုံပြီးတော့ပြောနိုင်တယ်အဲ့ဒီဓမ္မဒါနအလှရှင်တွေဟာအလင်းစိတ်တမန်တွေပါပဲအဲ့တော့တရားဟောတရားပြစာရေးစာချလို့ပြောလိုက်တော့ယဟန်တော်ဒီသီလရှင်တွေနဲ့ပဲဆိုင်တယ်လို့ထင်ရတယ်မဟုတ်ဘူးလူဝဲကြောင့်ပုဂ္ဂိုလ်တွေလည်းပဲမိမိသိတဲ့များတရားစကားလေးတွေကိုကိုယ်ပတ်ဝန်းကျင်ကိုယ်မိတ်ဆွေတွေသိအောင်ပြောပြပေးတယ်ကိုယ်မှရှိတဲ့တရားစာအုပ်လေးတွေကိုငားရမ်းတယ်သုံးဖို့တရားစာအုပ်တွေကိုလှူဒန်းတယ်တရားသိခွေလေးတွေငှားနာထောင်ခိုင်းတယ်တရားသိခွေလေးတွေဓမ္မလက်ဆောင်ပေးတယ်အဲ့ဒီလိုလူဝိကြောင့်ပုဂ္ဂိုလ်တွေလည်းပဲအလင်းစိတ်တမန်ဖြစ်ခွင့်မရှိဘူးလားရှိပါတယ်ဓမ္မဒါနအလှရှင်တိုင်းပြီးအလင်းစိတ်တမန်ပုဂ္ဂိုလ်တွေကြီးပဲဘာလို့လဲဆိုတော့မြတ်စွာဘုရားရဲ့တရားအလင်းတွေကိုရအောင်ပြုလုပ်ပြီးလို့ပဲအဲ့ဒါမြတ်စွာဘုရားရဲ့တရားတော်တွေဆိုတာကအလင်းတရားတွေကြီးပဲအလင်းတွေလည်းဆိုရင်တော့ခြုံငုံပြီးအချင်းချင်းပြောရမယ်ဆိုရင်အလင်း၃မျိုးမှတ်လိုက်ပေါ့မှန်လွယ်အောင်ကမ္မတက္ကတာဉာဏ်အလင်းရေဝိပဿနာဉာဏ်အလင်းရေမေဖို့ဉာဏ်အလင်းရေလို့အလင်းဘယ်နှမျိုးလဲကောင်းလာလို့ရင်ကောင်းကျိုးရမယ်မကောင်းလာလို့ရင်မကောင်းကျိုးဖြစ်မယ်ကိုယ်စိုက်တဲ့မျိုးစင်းနဲ့တူညီတဲ့အပင်ပေါက်ပြီးတော့ကိုယ်စိုက်တဲ့မျိုးစင်းနဲ့လိုင်လျောတဲ့အပီးကိုပဲစားရမယ်အချိုးစိုက်ဆိုင်ရင်အချိုးပင်ပေါက်ပြီးတော့အချိုးသီးသီးချိုးသက်အချိုးသီးစားရမယ်အခါသေးဆိုင်ရင်အခါပင်ပေါက်ပြီးတော့အခါသီးပြီးအခါသီးစားရမယ်အဲ့ဒီလိုကံနဲ့ကံရဲ့အကျိုးကိုခွဲခြားစိတ်ချပြီးတော့ပြည်ပြည်ပြင်းပြင်းရှင်းရှင်းလင်းလင်းသိမြင်သွားတဲ့ဉာဏ်ကိုကမ္မတက္ကတာဉာဏ်အလင်းလို့ခေါ်ပါတယ် မြတ်စွာဘုရားရှင်ရဲ့တရားတော်တွေကအဲ့ဒီကမ္မတက္ကတာဉာဏ်အလင်းကိုလည်းပဲပြီးပါတယ်ဒီနေ့တဆင့်တလိုက်တော့ဝိပဿနာဉာဏ်အလင်းပုဂ္ဂိုလ်တတဝါငါသူတဘာယောက်ျားမိန်းမရည်မြေတောတောင်ဆိုတာတွေဟာပရမတ်သဘောအဖြစ်တကယ်တော့မရှိဘူးပညာတွေပဲတကယ်အစစ်မှန်ရှိတာကတော့ယုတ်တရားနံတရားတွေပဲအဲ့ဒီယုတ်တရားနံတရားတွေကလည်းအကြောင်းအကျိုးနဲ့ဖြစ်နေကြတယ်အကြောင်းအကျိုးနဲ့တကွာတော့အဲ့ဒီယုတ်တရားနံတရားတွေဟာအမြဲတမ်းဖြစ်ပြပြောင်းလဲနေကြတယ်။မမြဲတဲ့အနိစ္စတရားတွေ၊မကောင်းတဲ့ဒုက္ခတရားတွေ၊မပိုင်တဲ့အနတ္တတရားတွေလို့သုဒ္ဓမယဉာဏ်၊ဓာကြခြင်းဖတ်ရှုခြင်းအဖြစ်လည်းပြီးခွင့်ပေးတယ်။စိန္ဒမယဉာဏ်၊ကြံစည်ခြင်း၊ဆင်ញင်ခြင်းနှလုံးသွင်းခြင်းအဖြစ်လည်းပြီးခွင့်ပေးတယ်။ကိုယ်ကိုယ်တိုင်လက်တွေ့ရှုမှတ်ပွားများပြီးတော့မျက်စိနဲ့မြင်တယ်လို့ကိုဒိဋ္ဌမြင်သောအဖြစ်လည်းပဲဘာဝနာမြဉာဏ်အလင်းနဲ့ကိုပြီးပါတယ်အဲဒီယုံနံဖြစ်ပြအနိစ္စဒုက္ခအနတ္တသဘောတရားတွေကိုသုဒ္ဓမယစိန္ဒမယဘာဝနာမြဉာဏ်၃မျိုးနဲ့ပြီးတာကိုတော့ဘာလို့ခေါ်လဲဝိပဿနာဉာဏ်အလင်းလို့ခေါ်ပါတယ်အဲဒီဉာဏ်အလင်းကိုလည်းပဲမြတ်စွာဘုရားရှင်ရဲ့တရားအဆုံးအမတွေကပြီးပါတယ်အဲဒီလိုဝိပဿနာလို့ကိုရှင်းစိတ်နဲ့နောက်စိတ်ရှိသမားဒီနဲ့နောက်သမားဒီရှင်ဉာဏ်နဲ့နောက်ဉာဏ်ဆက်ဆက်အောင်ကြိုးစားအားထုတ်သွားလို့ဝိပဿနာဉာဏ်နဲ့ရှင်းကျက်သွားပြီးအားရှိသွားပြီးစံချိန်နှီးသွားပြီဆိုရင်တော့မဉဏ်ဘုံဉာဏ်ဆက်ရောက်ပြီးတော့နိဗ္ဗာန်ကိုမျက်မှောက်ပြုသွားပါတယ်နိဗ္ဗာန်ကိုမြင်နိုင်တဲ့ဉာဏ်ကတော့မဉဏ်ဘုံဉာဏ်အဲ့ဒီနိဗ္ဗာန်ကိုမျက်စိနဲ့မြင်ရတယ်လို့ကိုမြင်ရတဲ့ဉာဏ်မျိုးဉာဏ်အလင်းကိုကြတော့ဘာအလင်းလို့ခေါ်လဲမက်ဘုံဉာဏ်အလင်းအဲ့တော့မေဖို့ဉာဏ်လဲဆိုကြတော့ဝိပဿနာကိုအားထုတ်လို့ရှိရင်အကျိုးတရားဖြစ်နေရရှိမှာပါပဲပုထုဇဉ်ပုဂ္ဂိုလ်များကမ္မထာလို့အားထုတ်နေကြတဲ့ယောဂဝဆရပုဂ္ဂိုလ်များနေတကယ်လက်ကင်ထားမယ်အလင်းကတော့ကမ္မတက္ကရာဉာဏ်အလင်းရဲ့ဝိပဿနာဉာဏ်အလင်းရဲ့အဲ့ဒီအလင်းနှမျိုးကတော့အဓိကဗရဏပါပဲကိုမေဖို့ဉာဏ်အလင်းကတော့ဝိပဿကံကံရဲ့အကျိုးကိုယုံကြည်ပြီးတော့နိဗ္ဗာန်ရဲ့၆ပန်းဖြစ်တဲ့ကုသိုလ်ကံတွေကိုတည်ထောင်အဲ့ဒီကုသိုလ်ကံဒီပေါ်မှာယက်တီးပြီးတော့ဝိပဿနာလုပ်ကိုအားထုတ်သွားလို့ရှိရင်မက်ဖို့ဉာဏ်ဆိုတာကအလိုလျောက်ပေါ်ပေါက်လာမှာပါပဲအဲ့ဒီလိုကမ္မသက္ကတာဉာဏ်အလင်းဝိပဿနာဉာဏ်အလင်းမက်ဖို့ဉာဏ်အလင်းတွေဟောကြားထားတဲ့တရားဒေသနာတော်တွေကိုမြတ်စွာဘုရားရှင်ရဲ့ကိုးစားတဆင့်ဟောပြောပြတာပို့ချရေးသားနေကြတဲ့ပုဂ္ဂိုလ်များကိုအလင်းစေတမန်လို့ခေါ်ပါတယ်ဒါကြောင့်ဒီနေရာမှာဆံမှုလေးဆက်ရရင်တော့ကောင်းမယ်ထင်တယ်အဲ့တော့ဆရာကြီးဒေါက္ခလထေရီကိုဂုံပြုတဲ့အနေနဲ့ဆံပုလေးဆိုလိုက်ရအောင်တရားပေးလူပူဇာသူမှတ်ယူအလင်းစေတမန်တရားပေးလူပူဇာသူမှတ်ယူအလင်းစေတမန်ဒါကုဏ္ဏထေရီကတော့ကံထဝါစကဆိုတဲ့အတိုင်းစာပေပို့ချတာနဲ့ပတ်သက်တဲ့ဘွေရထားတာမို့လို့တရားပင်လူပို့ချသူမှတ်ယူအလင်းစေတမန်လို့ဆိုထားပါတယ်။ဟောပြောတဲ့လူဆိုရင်လည်းတရားပင်လူဟောပြောသူပေါ့။တရားပြပေးတဲ့ပုဂ္ဂိုလ်ဆိုရင်လည်းပဲတရားပင်လူပြသသူ။စာရေးတဲ့ပုဂ္ဂိုလ်ဆိုရင်တော့တရားပင်လူရေးသားသူမှတ်ယူအလင်းစေတမန်လို့ဒီလိုဆက်ပြီးတော့ဆိုရမှာပါပဲ။အဲ့တော့မြတ်စွာဘုရားကိုယ်တိုင်လည်းအလင်းစေတမန်ပါပဲနော်မြတ်စွာဘုရားရှင်ရဲ့တပည့်သားတန်ဃာတော်များဘေခုနီများဘေခုနီနေဝင်တိလရှင်များဘုရားဆုံးမကိုယ်တိုင်နာကြတဲ့ဥပါဒကတကများဥပါသီကတာဟိကမများဓမ္မဒါနအလှကိုပေးလှူတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာအလင်းစေတမန်တွေကြီးပဲအဲ့ဒီလိုအလင်းစေတမန်ပုဂ္ဂိုလ်တွေမျိုးမျိုးအစအစရှိတဲ့အထက်ကဒီကနေ့တရားနာမိတ်ဆွေများဂုံပြုပူဇော်ကြတဲ့ဂုံပြုပူဇော်ခံပုဂ္ဂိုလ်ကဘေခုနီနယ်ဝင်အမျိုးသမီးသီလရှင်ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မြတ်စွာဘုရားရှင်လက်ထက်တုန်းကအင်မတန်ကြောကြားထင်ရှားခဲ့တဲ့အလင်းစေတမန်အမျိုးသမီးတယောက်ကြောင့်ကိုဦးဇင်းတို့ တဆင့်ပြောပြခြင်းအပြင်ဆရာကြီးဒေါကုန္ဒလထေရီကိုဂုဏ်ပြုကြပါလေ။အဲဒီမြတ်စွာဘုရားလက်ထက်တော်ကလင်းစေတမန်အမျိုးသမီးကလည်းစာချခဲ့တဲ့ပုဂ္ဂိုလ်ပါပဲ။ဘုရားလက်ထက်ကတော့စာဥ္စာဏနဲ့မရှိတော့စာချတယ်လို့တော့ပြောလို့မရဘူးပေါ့လေ။မြတ်စွာဘုရားဟောတဲ့တရားကိုတဆင့်ပြန်ပြီးတော့ဟောပြတယ်။ယဟန်တော်ဒီဘိက္ခုနီတွေတရားဟောတယ်ဆိုတာကတော့သိပ်မထူဆန်းဘူး။အခုလူဝိဇ္ဇံအမျိုးသမီးကမြတ်စွာဘုရားရဲ့တရားတွေကိုတဆင့်ပြန်ပြီးတော့ဟောပြောပြသပေးတယ်ဆိုတော့ဒါထူးဆန်းတယ်လို့ပဲပြောရမှာပဲ။အဲ့တော့မြတ်စွာဘုရားလက်ထက်တုန်းကစာချဣဒတဲ့လို့လည်းပြောနိုင်တယ်။ဘဟုတုတ္တဣဒတဲ့လို့လည်းပြောနိုင်တယ်။တိပိတကတရာဣဒတဲ့လို့လည်းပြောနိုင်တယ်။အမျိုးသမီးပုဂ္ဂိုလ်ဘယ်သူများဖြစ်မလဲ။ဆရာကြီးဆရာလေးတွေဖြေကြည့်ပါဦး။တူတယ်လေ။ဒါလည်းခုံးစုတ်တရာခုံးစုတ်တရာအကြောင်းလို့ဆရာကြီးဆရာလေးတွေအကုန်သိပြီလားထင်တယ်။အဲ့ဒါသိပြီလားဆိုတော့ဟောစရာမလိုတော့ဘူး။တရားကြီးတွေတက္ကမကြီးတွေတော့မသိသေးဘူးထင်တယ်နော်။အဲ့ဒါသိပြီတဲ့ပုဂ္ဂိုလ်တွေလည်းထပ်ပြီးတော့သိအောင်ထပ်ပြီးတော့နှလုံးသွင်းပြီးသားဖြစ်အောင်ခုံးစုတ်တရာမြေသမီးလေးရဲ့အကြောင်းကိုဦးစင်းတို့အကြံဉာဏ်လေးပြောပြပါမယ်။သူကလွန်ခဲ့တဲ့ကဘာတသိန်းလုံးကဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားရှင်ရဲ့ထံတော်မှောက်မှာဘဟုတုတ္တဧတတယအမျိုးသမီးဖြစ်ဖို့ဆုတောင်းပန်ထွာခဲ့ပူပါတယ်ဗုဒ္ဓမုဒ္ဒရာမြတ်စွာဘုရားရှင်ကအမျိုးသမီးတယောက်ကိုဘဟုတုတ္တကြီးမားတဲ့နေရာမှာအသာဆုံးအမျက်ဆုံးဆိုပြီးတော့ဧတတဘွဲ့ပေးလိုက်တာကိုမြင်ရတော့အားကြတဲ့စိတ်တွေပေါ်တယ်အားကြတဲ့စိတ်တွေပေါ်ပြီးတော့ဘုရားမှုရှိတဲ့တန်ခါတော်တွေကိုအိမ်မှာပင့်ဖိတ်ပြီးတော့ခဏရဲ့ခဏလီအလှူကြီးပေးပါလေခဏရဲ့ခဏလီအလှူကြီးပေးပြီးတော့နောက်ဆုံးနေ့မှာမြတ်စွာဘုရားရှင်ကိုရှောက်ထားတယ်မြတ်စွာဘုရားခဏရဲ့ခဏလီအလှူကြီးပေးပြီးတော့ပြုရတဲ့ကုသိုလ်ကောင်းမှုရဲ့အကျိုးဆက်အနေနဲ့အကျိုးတရားအနေနဲ့ဘုရားတပည့်တော်မှလူစည်းစိမ်လည်းမလိုချင်ပါဘုရားနတ်စည်းစိမ်လည်းမလိုချင်ပါဘုရားဗြဟ္မာစည်းစိမ်လည်းမလိုချင်ပါဘုရားလောကီအယံကာမဂုဏ်ချမ်းသာတွေဘာမှမလိုချင်ပါဘူးဘုရားဟုတ်တနေ့ကောင်ကမြတ်စွာဘုရားဣတိတဲ့ဘွယ်ပေးလိုက်တဲ့ဘဟုတုတ္တအရာမှာဣတိတဲ့ဘွယ်ပေးလိုက်တဲ့အမျိုးသမီးလေးလိုပဲဘုရားတပည့်တော်မှလည်းပဲဤကောင်းမှုတွေကြောင့်ဘဟုတုတ္တပရိယတိဘဟုတုတ္တတရားဓမ္မဘဟုတုတ္တကြီးမားတဲ့အရာမှာအသာဆုံးအမျက်ဆုံးဣတိတဲ့ဘွယ်ရပါရစေဒီဆုတစ်ခုပဲတောင်းပါတယ်မြတ်စွာဘုရားကလည်းအနာဂတ်ကိုမျှော်ကြည့်တဲ့အနာဂတ်တဉာဏ်နဲ့ကြည့်လိုက်တော့ဖြစ်မယ်ဆိုတာသိတော့ဧကမောဇ္ဇဖြစ်လိမ့်မယ်ဆိုပြီးတော့ဗျာဒိတ်ပေးလိုက်ပါတယ်။အဲဒီဘကသုတေတော့လူပြီးနတ်ပြီးလူပြီးနတ်ပြီးအဆုံးဆန်းကျင်လည်ပြီးတော့အဘယ်ဒုက္ခိမြောက်ခွဲနဲ့ပေါ့လေ။ကောင်းရာဒုက္ခိတွေကြီးပဲကဘာတသိမ့်ပါလုံးကျင်လည်ခဲ့ရတယ်။ဦးဇင်းတို့မြတ်စွာဘုရားပွင့်တဲ့အခါကျတော့ဂေါတံဘီမြို့ကဂေါတကတထေးကြီးရဲ့အိမ်မှာအခိုင်းအစီမြို့သမီးကြီးရဲ့ဝမ်းမှာဝင်စားလာတယ်စာတိုင်းပြောမယ်ဆိုရင်တော့ရှေးသုံးတိုင်းပြောမယ်ဆိုရင်တော့ဂေါတကတထေကြီးရဲ့အိမ်ကဂျုံမရဲ့ဝမ်းမှာဝင်စားလာတယ်။အဲဒီလိုနဲ့ဂေါတကတထေရဲ့အိမ်မှာဂျုံမလို့ပြောမှာတော့ဝင်လေးပါတယ်နော်အခိုင်စီလို့ပဲထားလိုက်ပါတော့။အဲ့တော့ဂေါတကတထေရဲ့အိမ်ကအခိုင်စီဒကမကြီးရဲ့ဝမ်းမှာဝင်စားပြီးမွေးဖွားလာတော့သူလည်းပဲဂေါတကတထေရဲ့အိမ်ကအခိုင်စီပဲဖြစ်ရတော့တာပေါ့။အဲဒီဂေါတကတထေကြီးမှလည်းတာမာဝတီဆိုတဲ့မွေးစားသမီးတယောက်ရှိတယ်။တာမာဝတီကိုမွေးစားပြီးတော့ခုံးစုတ်တရာကလည်းတာမာဝတီကိုပဲတာမာဝတီရဲ့ဝိယဝဆရီကိုပဲပြုလုပ်ပေးရတာပေါ့လေ။ခုံးစုတ်တရာလို့ခေါ်ရတာကလည်းသူ့ကိုမွေးမွေးခြင်းပဲခါးလေးကကုန်းနေတယ်။အသက်ကြီးလို့ခါးကုန်းတော့တာမဟုတ်မွေးကလေးကခါးကကုန်းနေတာနော်။အဲ့တော့ဥတ္တရာဆိုတာကတော့သူ့ရဲ့မူရင်းနာမည်ပဲခါကုန်းနေလို့ခုစားဆိုပြီးတော့ဝိသေသနာလေးပြုလိုက်တယ်။ဥတ္တရာဆိုတာကတော့ဗမာလုံဆိုရင်မခင်မြတ်ပေါ့။ရဲ့နာမည်ဒီရှိနေခွန့်လွတ်ပါနော်သူ့အရှိတိုင်းပြောရတာ။ဥတ္တရာဆိုတာမခင်မြတ်ခုစားဆိုတာကခါကုန်းသူခါကုန်းမလေးပေါ့။အဲ့တော့ရက်ထဲကခေါ်ကြတာကခါကုန်းခင်မြတ်ခါကုန်းခင်မြတ်ဆိုပြီးတော့လည်းခေါ်ကြတာပေါ့နော်။အဲ့လိုအနေပြီးတော့ခုစုတ္တရာဆိုပြီးတော့ဖြစ်သွားတာ။ဗမာလူနာမည်ကသိမ့်မကောင်းလို့ဦးဇင်းတို့ပါဠိတိုင်းပဲခုံးစုတ်တရာလို့ပဲဆိုကြပါတော့ အဲ့တော့တမ္မဝတိတထေသမီးကိုဥဒိဏမင်းကြီးအဲ့ဒီဂေါသမီးပြည့်ရှင်ဥဒိဏမင်းကြီးကတော်ကောက်လိုက်တဲ့အတွက်ကြောင့်တမ္မဝတိတထေသမီးနဲ့တကွာရံရွေတော်900လဲပဲနန်းတော်ပါသွားတယ်ခုစုတရာလဲပဲတမ္မဝတိမိဖုရားရဲ့အလုံးကျွေးဖြစ်တဲ့နန်းတော်ကိုပါသွားပါတယ်နန်းတော်ရောက်တော့လဲတမ္မဝတိမိဖုရားကြီးရဲ့ဝေယဝစ္စတွေကိုလှုပ်ဆောင်ပေးရတာပါပဲအဲ့ဒီဝေယဝစ္စလုပ်ငန်းတွေထဲမှာတစ်ခုကတော့ပန်းဝယ်ပေးရတဲ့တာဝန်သူမနာလို့ခေါ်တဲ့ဥသူမနာပေါ့လေဥသူမနာလို့ခေါ်တဲ့ဗမာလူစင်တော့ဥစိတ်ကောင်းပေါ့သူဆိုတာကကောင်းတော့မနာဆိုတာကစိတ်နော်အဲ့ဒါဥစိတ်ကောင်းဆိုတဲ့ပန်းရံပိုင်ရှင်တရားကြီးရဲ့ပန်းရံထဲမှာသွားပြီးတော့ခုတ်ဆုပ်တရားကနေတိုင်းပန်းသွားဝယ်ရတယ်ပန်းဝယ်ပြီးတော့သမာဝတိမိဖုရားကိုဆက်သရပါတယ်တနေ့တော့ပန်းသွားဝယ်ရင်းနဲ့ပန်းရှင်လေးလည်းရောက်ရောဥဒုမနာကသမီးဒီနေ့တော့သမီးအတွက်ဦးကြီးပန်းမရောက်နိုင်သေးဘူးဘာဖြစ်လို့လဲဦးကြီးရဲ့ဒီနေ့ဦးလေးကြီးလေဘုရားမှုရှိတဲ့တန်ဃာတော်တွေကိုအိမ်မှာပြင့်ပြီးတော့ဆွမ်းကပ်မယ်ပန်းတွေကလည်းအကုန်လုံးမခူရသေးဘူးခုပြီးတာပန်းတွေကိုလည်းပဲဖျားမှုရှိတဲ့တန်ဃာတော်တွေကိုပဲဥဖျားဖျားဦးလေးကြီးပူဇော်မလို့ပါဒီတော့သမီးရဲ့သမီးလည်းပဲသူတစ်ပါးရဲ့ဝေယဝစ္စတွေကိုအောက်ကြနောက်ကြလွှတ်ရတာပြင်းမှလှပါလေဒီတော့ဒီလိုသူတစ်ပါးဝေယဝစ္စလွှတ်ရတဲ့ဘဝမျိုးကလွတ်မြောက်အောင်ဖျားရဲ့ဝေယဝစ္စတွေဝင်ကူပြီးတော့လှုပ်ပါလားသမီးဖျားရဲ့ဝေယဝစ္စတွေကိုလှုပ်လို့ရှိရင်သူတစ်ပါးရဲ့ဝေယဝစ္စလွှတ်ရတဲ့ဘဝမျိုးကနေလွတ်မြောက်နိုင်ပါလေဖျားမှုရှိတဲ့တန်ဃာတော်တွေကိုဆွမ်းလုံကျည်ပြုစုပြီးတော့မှပဲပန်းချန်ထဲမှာကျန်တဲ့ပန်းလေးတွေခုပြီးတော့သမီးယူသွားတာပေါ့အဲ့ဒီမှာဥသူမနာပြောတဲ့စကားလေးကလည်းမှတ်သားစရာကောင်းတယ်နော်ဟိုဉာဏနာသုံးပါးရဲ့ဝေယဝစ္စကိုဆိုလိုတာမဟုတ်ဘူးတခြားတခြားသောလူဝိကြောင့်ပုဂ္ဂိုလ်အချင်းချင်းပေါ့လေနော်ဟိုကုညီတာတွေကျောင်းဒီကုညီတာရှိလို့ကုညီတာတွေကိုမဆိုလိုပါဘူးနော်ခုစုတရရဲ့ဘဝကိုကြည်လင်သိပါပြီအဲ့တော့သူတစ်ပါးရဲ့ဝေယဝစ္စကိုပြုတ်ပေးရတဲ့အခိုင်းစေဘဝကနေလွတ်မြောက်ခြင်းရင်ဖရာတရားတန်ခါယရဏသုံးပါးရဲ့ဝေယဝစ္စကိုလောရမယ်ဖရာဝေစာဖရာဝေယဝစ္စလောဘလို့သင်ငယ်ရလို့မထင်နဲ့ယဟန်တန်ခါတော်ရဲ့ဝေယဝစ္စတွေလုံနေရလို့ငါတို့တော့အောက်ကြနောက်ကြနိုင်တယ်သူလည်းလူပဲကိုယ်လည်းလူပဲကရုံတုံမီဘုန်းကြီးဝတ်ထားတာပဲရှိတယ်ကရုံတုံမီဒီလိုက်ရှင်ဝတ်ထားတာပဲရှိတယ်တို့နဲ့ဘာထူလဲဆိုပြီးတော့ဒီလိုမာမနာတွေနဲ့တန်ခဝေယဝစ္စသာသနာဝေယဝစ္စကိုပြုလုပ်ဖို့ဝင်လေးနေတယ်ဆိုရင်တန်တရားမှာဘာဖြစ်နိုင်လဲသူတစ်ပါးဝေယဝစ္စလိုရတဲ့ဘဝမျိုးဖြစ်နိုင်တယ်ဒါကြောင့်သူတစ်ပါးဝေယဝစ္စလိုရတဲ့ဘဝမျိုးကနေလွတ်မြောက်ခြင်းရင်ဖရာတရားတန်ခယရဏသုံးပါးပြီးတော့မိဘဆရာအတ္တိခဂုံဝါကြီးတဲ့သူအဆက်ရှိတဲ့လေးစားတဲ့လေးစားတိုက်ပူဇော်တိုက်ပူဇော်တိုက်တဲ့ပုဂ္ဂိုလ်တွေရဲ့ဝေယဝစ္စတွေကိုပြုလုပ်ပေးရမယ်ဆိုတာလေးလည်းကောက်ချက်ချခဲ့ပါအဲ့ဒါနဲ့ဦးလေးကြီးဦးစိတ်ကောင်ပြောအပြောကောင်းတာနဲ့ပဲခုတ်ဆုပ်တရာကလည်းပဲကောင်းပါပြီဦးလေးကြီးရဲ့ကုသပွဲမှာတမီးလည်းပဲဝေယဝစ္စကူပါမယ်ဆိုပြီးတော့စွန့်ကတ်တဲ့ကိစ္စမှာဝေယဝစ္စတွေအောက်ခြေသိမ်းအားစအကုန်လုံးလုပ်ပေးပါတယ်ဆွမ်းကပ်ပွဲပြီးလို့မြတ်စွာဘုရားဟောကြားတဲ့တရားကိုအာယုံစူးစမ်းလိုက်ပြီးတော့နာယူလိုက်တဲ့အခါခုတ်ဆုပ်တရာအမျိုးသမီးလေးသောတာပန်ဖြစ်သွားပါတယ်။မိကောင်းဆွေကောင်းရဲ့တန်ဖိုးကိုလည်းပဲဒီနေရာမှာပတ်သားတဲ့နေနော်။အဲ့ဒါခုတ်ဆုပ်တရာကသောတာပန်ဖြစ်ပြီးသွားတော့ဘုရားမှုရှိတဲ့တန်ဃာတော်ကြီးကိုကြောင်းကိုကြောင်းလဲပြန်ကြွပြန်ကြွပြီးတော့မှပန်းညာထဲမှာကျန်တဲ့ပန်းလေးကြီးလိုက်ခူးခုပြီးတော့မှအဲ့ဒီပန်းဝယ်ပါတယ်ပန်းဝယ်တဲ့နေရာမှာထူးခြားချက်ကခါတိုင်းဆိုလို့ရှိရင်ခုတ်ဆုပ်တရာကပန်း၄ချက်ဖုံးပဲဝယ်တယ်ဒီနေ့တော့ဆရာလေးတွေသိပြီလားဆိုတော့ဘယ်နှချက်ဖုံးဝယ်တော့၈ချက်ဖုံးဝယ်ပါတယ်ဟိုတော့ကတော့၄ချက်ဖုံးဝယ်ပြီးတော့ခုကျတော့မှဘာလို့၈ချက်ဖုံးဝယ်ရသလဲဆိုရင်ဥဒိဏမင်းကြီးကတာမဝတိမိဖုရားအတွက်ခွဲတန်းချပေးလိုက်တာကတော့ပန်းတစ်နေ့၈ချက်ဖုံးဝယ်ဖို့ခွဲတန်းချပေးလိုက်တနေ့တနေ့ဒီငွေကြိုင်တဲ့ပုဂ္ဂိုလ်စီမှာရှစ်ချက်ရှစ်ချက်သွားထုတ်တာခုဆုံးတရာကရှစ်ချက်ထုတ်ပြီးတော့ဝယ်တော့ဘယ်လောက်ဖုံးပဲဝယ်လို့အဲ့တော့ဝင်ရိုက်တယ်လို့ခေါ်မှာပေါ့လေနော်အဲ့တော့ခုဆုံးတရာကလည်းသူလည်းဝင်ရိုက်တတ်တယ်အ အဲ့ဒါခါတိုင်းတော့၄ချက်ဖွယ်ဝယ်တယ်ဒီနေ့တော့၈ချက်ဖွယ်ဝယ်တယ်ဘာလို့လဲဆိုတော့သူကသောတာပန်ဖြစ်သွားလို့သောတာပန်ဖြစ်သွားပြီဆိုရင်၅ပါးသီလအကျွမ်းမဲ့လုံခြုံသွားပါပြီပုထုဇဉ်ပုဂ္ဂိုလ်က၅ပါးသီလလုံနေဆိုတာကဒါမလုပ်သင့်ပါဘူးလေဒါလို့လို့မတော်ပါဘူးလေတဲ့ကိုယ့်ကိုယ်ကိုယ်သတိပေးဆင်ခြင်ပြီးတော့မှရှောင်ကျင်ရတာနော်လွန်ကျူးခြင်းရတဲ့နဲ့လွန်ကျူးဖို့မတင့်တော်ပါဘူးလို့နှလုံးသွင်းဆင်ခြင်ပြီးတော့မှမလွန်ကျူးပဲရှောင်တာကပုထုဇဉ်ရဲ့၅ပါးသီလသောတာပန်ပုဂ္ဂိုလ်တွေကြတော့မတော်ပါဘူးလေမတင့်ပါဘူးလေလို့အထုတလည်းဆင်ခြင်မနေရဘူးအဲ့ဒီ၅ပါးသီလအတိခါဘုံ၅ခုကိုဖောက်ဖျက်ခြင်းနဲ့စိတ်ဆန္ဒကိုမရှိတော့တာငါဘာတိလလွန်ကျူးကြောင်ကိလေသာတွေကိုအကျွမ်းမဲ့ပယ်တတ်လိုက်ကြည့်တာဖြစ်သွားပြီသူတစ်ပါးတည်းတတ်ခြင်းနဲ့ကိလေသာလုံးဝမရှိတော့ဘူးသူတစ်ပါးပစ္စည်းဥစ္စာကိုမတရားခိုးယူခြင်းနဲ့ကိလေသာလည်းမရှိတော့ဘူး